မြန်မာတိုင်းငံလုံးဆိုင်ရာအပြစ်ခံရက်စဲရေးသဘောတူညီချက်မူကြမ်းတစ်ခုပူရဲပြုစုရေးဆွဲဖို့လုပ်ငန်းအဖွဲ့ကိုအစိုးရတာဝန်ရှိသူတွေနဲ့တိုင်းရင်းသားအဖွဲ့အကြားအချို့ညီဖွဲ့စည်းဖို့နှစ်ရက်ကြာပြုလုပ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကဖြစ်ရခဲ့ပါတယ်။ဒီမူကြမ်းကိုအလျင်အမြန်ရေးဆွဲနိုင်ရင်တော့လာမယ့်ဧပြီလထဲမှာတိုင်းငံလုံးအတိုင်းအတာအပြစ်ခံရက်စဲရေးဖြစ်လာနိုင်ခြေရှိတယ်လို့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းအစိုးရဘက်ကတာဝန်ရှိသူတဦးကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညုံဦးကရန်ကုန်ရုံးခွဲကနေသတင်းပေးပို့ထားပါတယ်ရှင်
။ပြည်တော်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကတာဝန်ရှိသူတွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ဒီတိုင်းငံလုံးအပြစ်ခံရက်စဲဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT တို့ကြားမှာရန်ကုန်မှာနှစ်ကြာလုပ်တဲ့စီဝေးကနေပြီးတော့ဒီရလက်ထွက်ပေါ်လာတာဖြစ်ပါတယ်။ဆွေးနွေးပွဲကိုမြန်မာစစ်ဘက်ကအကြီးတန်းတာဝန်ရှိသူတွေရောလွှတ်တော်ကိုယ်စားလှယ်အချို့ပါတယောက်ခဲ့ကြတာပါ။တိုင်းငံလုံးအတိုင်းအတာပြစ်ခတ်ရက်စဲသဘောတူညီချက်မူကြမ်းရေးဆွဲတဲ့နေရာမှာဒီအစိုးရဘက်နဲ့တိုင်းဒေသလက်နက်ကိုင်တွေကြားကွဲလဲချက်တွေရှိနေတာကြောင့်ပူးပေါင်းပြီးတော့သဘောတူညီချက်မူကြမ်းကိုရေးဆွဲဖို့ဖြစ်တယ်လို့ဆိုပါတယ်။မူကြမ်းရေးဆွဲဖို့အတွက်အချက်9ချက်ကိုအကြမ်းဖျင်းချခဲ့ပြီးတော့အဲ့ဒီထဲမှာဒီအပြစ်ခတ်ရက်စဲကိုစောင့်ကြည့်နိုင်မဲ့အခြေအနေနဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အာမခံနိုင်တဲ့အခြေအနေတွေကိုပါထည့်သွင်းမှုဆိုတာပါပါတယ်။မြန်မာစုအနေနဲ့ကဒီလာမယ့်ဧပြီလအတွင်းမှာပဲတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အလားအလာကိုမျှော်မှန်းထားတာပါ။တကယ်လို့သာဒီမူကြမ်းကိုမြန်မာဆက်ဆံနဲ့ညှိနှိုင်းရေးဆွဲနိုင်ရင်တော့နောက်လာတဲ့မှာသဘောတူညီချက်ရလာနိုင်ကြတော့ရှိတယ်လို့ဒီမြန်မာညီညွတ်ရေးစင်တာကတာဝန်ရှိသူတူဖြစ်တဲ့ဦးလှမော်ရွှေက VOA ကိုပြောပါတယ
်။အများဆုံးထိုးနိုင်လေပေါ့လေပေါ့ဗျာ။မြန်မာထိုးနိုင်ရင်နိုင်ငံရေးဆွေးနွေးပွဲတွေလည်းမြန်မာလုပ်လာဆိုင်ပါပေါ့အခုကတော့ဟိုအဖွဲ့တွေအများကြီးပါဝင်တာဖြစ်တဲ့အတွက်အချိန်ယူပြီးနှိမ့်နိုင်နေရတဲ့သဘောမျိုးတော့ရှိပါပေါ့ဟိုမနက်တော့ဆိုစက်မှာကျွန်တော်တို့နှိမ့်နိုင်လို့ပြီးတယ်ဆိုရင်တော့တကြံမကြခင်ထိုးဖို့ကတော့ဖြစ်နိုင်ရှိပါတယ်တကယ်လို့နှိမ့်နိုင်တာအချိန်ထက်ယူရမယ်ဆိုရင်တော့လည်းတကြံပြီးပါပဲဖြစ်မဲ့သဘောရှိပါ
တချို့အဖွဲ့စည်းတွေပေါ့နော်တိုင်းသားအဖွဲ့တချို့ကသူတို့တွေကပြဿနာပေါ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ထိုးမယ်ဆိုရင်သူတို့မထိုးဆိုရဲပြောနေတဲ့ပြဿနာတန်တွေလည်းကျွန်တော်ကြားနေရတယ်ခင်ဗျာအဲ့ဒီကိစ္စအိနဲ့ပတ်သက်လို့ကဘလူးရှင်းလင်းသွားဖို့ရှိလေ
နိုင်ငံရေးပြဿနာဆွေးနွေးမှုတွေပေါ်ပေါက်လာဖို့အတွက်အမှတ်ခံချက်ရှိဖို့တဲ့နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲမှုကျင်းပနာဖြစ်တဲ့အတွက်အဓိကရည်မှန်းချက်ကတော့နိုင်ငံရေးပြဿနာဆွေးနွေးဖို့ပဲပါပဲဒီပွဲရောက်ဖို့တစ်ဆင့်မီတစ်ဆင့်ယုံကြည်မှုတွေဆောက်ပြီးလုပ်ရတာဘယ်နိုင်ငံမှမဆိုတရားရာဂိုင်းနှုတ်ရင်းကျင့်တတ်ဖို့တော့မဖြစ်နိုင်ဘူးဒါပေမဲ့အများစုကကျင့်တတ်ပြီးတော့ဆက်သွားနိုင်ဖို့လိုတယ်လို့ထင်ပါတယ
်အခုဒီလာမယ့်မတ်လအကုန်ပိုင်းထပ်လုပ်မယ့်ညှိနှိုင်းပွဲမှာတော့အရင်တယောက်နိုင်ခြင်းမရှိခဲ့တဲ့အခြားအပြစ်ရက်ပြီးသားတိုင်းသားအဖွဲ့တွေကိုလည်းဖိတ်ကြားတော့ဖို့စီစဉ်ရှိတယ်လို့သိရပါတယ်ဒါပြင်သဘောတူလက်မှတ်ထိုးပြီးတာနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အာဏာဝင်တွေအကြားမှာနိုင်ငံရေးစနစ်ပေါ်တွေအမြန်ပေါ်လာဖို့ကိုလည်းညှိနှိုင်းထားကြတာတွေ့ရပါတယ်အခြားနိုင်ငံရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့ဒီပြောင်စုဖွဲ့စည်းပုံနောက်တပ်ဖွဲ့စည်းမှုကိစ္စတွေကိုလည်းအဲ့ကြမှာဆွေးနွေးပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးအထိကိုမျှော်လင့်ထားကြတာပါအခုဒီနောက်ဆုံးလုပ်တဲ့ဒီဆွေးနွေးပွဲကတော့အရင်ကထက်ပိုပြီးတော့ထူးခြားသလိုပဲရလက်ကောင်းရတယ်လို့တော့ဦးလာမောင်ရွှေကယူဆပါတယ
်ကျွန်တော်အနေနဲ့တော့အရန်ကျင်တာအားရပါတယ်အရင်တော့ကကျွန်တော်တို့ကဒီအပြင်ကိုထွက်ပြီးတော့ချက်မဲ့တော့ဆွေးနွေးရရင်ကျွန်တော်တို့ဘက်ကတယောက်နိုင်တဲ့လူကအကန့်အသတ်ရှိတယ်ဒါပေမဲ့အခုရန်ကုန်မှာလုပ်တဲ့ဆွေးနွေးပွဲကတော့ဒီတော်စုဝန်ကြီးအဆင့်5ဦးတမတော်လည်းဒုတိယဝန်ကြီးအဆင့်4ဦးအတူတူဝင်ကြီးအဆင့်နှစ်ဦးနောက်ထပ်တော့ဘက်ကလည်းပုဂ္ဂိုလ်ဦးသိန်းစောနဲ့နောက်ထပ်တော့ကိုယ်တိုင်နှစ်ဦးအတူရှင်းနေကြဆိုတော့အင်ကြီးအားပြင်းနဲ့တောကိုရင်းနေနေဆွေးနွေးနိုင်တာတော့ထူးကြတယ်ပြီးတော့တမတော်ကကျွန်တော်တို့အရာရှိကြီးတွေကလည်းဒီဆွေးနွေးပွဲအချိန်ပေါ့လေကျွန်တော်တို့ဘက်ကဆွေးနွေးချက်တွေရဲ့တဝက်နီးပါးလောက်ကလည်းသူတို့ကိုယ်တိုင်လည်းဝိုင်းဝန်းဆွေးနွေးတာကိုတွေ့ရတော့ဒါကတော်တော်လေးထူးကြတယ်အလုံးအစိုးရလွတ်တော်တမတော်ကညီငယ်ရေးကိုတကယ်ကိုခေါ်ဆိုင်အားဆိုင်နဲ့နှစ်နှစ်ကာလဆွေးနွေးတယ်ဆိုတဲ့ထူးခြားချက်ကိုတွေ့ရတယ်လို့တစ်ဖက်ကဆွေးနွေးဖက်တရားလည်းဒါကိုလည်းသူတို့လက်ခံပြီးတော့သူတို့ကိုယ်တိုင်ကလည်းကြိုးစားတယ်သူတို့လည်းအားရကျင့်တဲ့သူပြောပါတယ
် NCTT ခေါ်တဲ့တိုင်းငံလုံးဆိုင်ရာပြစ်ခတ်ရက်စေးရေးညှိနှိုင်းရေးအဖွဲ့ကိုတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဘက်ကဦးဆောင်ပြီးတော့မနှစ်တုန်းကကချင်နယ်မြေလိုက်စာမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်နောက်ပိုင်းဒီတိုင်းသားလက်နက်ကိုင်16ဖွဲ့အထိတူးချက်ဖွဲ့ခဲ့ပါတယ်အဲဒီကနေပြီးတော့တနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်မူကြမ်းတည်းရဲ့ရေးဆွဲပြီးဖြစ်ပေမဲ့မြန်မာအစိုးရနဲ့ဒီမူကြမ်းကွဲလဲချက်တွေရှိခဲ့တာကြောင့်မလို့အခုပြန်ဆွေးနွေးပြီးတော့မူကြမ်းကိုအတူရေးဆွဲဖို့ဆိုပြီးတော့ဖြစ်လာတာပါမြန်မာအစိုးရနဲ့ဒီလက်ရှိအဖြစ်ပြစ်ခတ်ရက်စေးရေးသဘောတူညီချက်မရသေးတဲ့အဖွဲ့အနေနဲ့ကတော့ဒီ KIO ကချင်လူမျိုးကြီးအဖွဲ့နဲ့ TNLD တအောက်ခေါ်ပလောင်အမျိုးသားလူမျိုးကြီးတပ်ဖွဲ့တို့ပဲဖြစ်ကြပါတယ်ဒါပေမဲ့လည်းတိုင်းသားတွေဘက်ကလိုလားတဲ့နိုင်ငံရေးအရာဆွေးနွေးမှုတွေဖြစ်လာဖို့ဆိုရင်တော့တနင်္ဂနွေလုံးအတိုင်းအတာပြစ်ခတ်ရက်စေးသဘောတူညီချက်တရရှိရမယ်ဆိုတဲ့အခြေခံပေါ်ကနေပြီးတော့အခုလိုလုပ်ငန်းစဉ်ဖြစ်ပေါ်လာတာပါခင်ဗျာ